ဟုတ်ကဲ့ရှင်ဂျပန်နဲ့မြောက်ကိုရီးယားနိုင်ငံနှစ်နိုင်ငံတန်တမန်ဆက်ဆံရေးဟာမကြာခင်နှစ်တွေအတွင်းမှာပဲတိုးတက်မှုအနည်းချင်းရှိခဲ့ပါတယ်။မြောက်ကိုရီးယားကဂျပန်နိုင်ငံသားတွေကိုဖမ်းဆီးခေါ်ဆောင်သွားခဲ့တဲ့ကိစ္စတွေအပါအဝင်ပြဿနာတွေကိုနောက်ဆုံးဆွေးနွေးခဲ့တာဟာလည်း၃နှစ်ကျော်ခဲ့ပြီဖြစ်ပါတယ်။အခုဒီနှစ်နိုင်ငံဆွေးနွေးမှုအစ်စ်တွေမဆခင်ဂျပန်အရာရှိတွေအနေနဲ့လုံခြုံရေးကိစ္စအပါအဝင်အရေးပေါ်ပြဿနာအများပြားနဲ့မြောက်ကိုရီးယားရဲ့ဆေးကာလဂျပန်နိုင်ငံသားတွေကိုဖမ်းဆီးခေါ်ဆောင်ခဲ့တဲ့ပြဿနာတွေကိုကင်ကွယ်ဆောင်ရွက်မဲ့အမြဲတမ်းအဖွဲ့ကိုဖွဲ့စည်းတည်ထောင်မှုမြောက်ကိုရီးယားဘက်ကဆန္ဒရှိမှသာပုံမှန်တန်တမန်ဆက်ဆံရေးအတွက်ဆွေးနွေးမှုတွေကိုပြုလုပ်နိုင်တယ်လို့ဂျပန်ဘက်ကအကြိုလိုအပ်ချက်တွေကိုတင်ပြခဲ့ပါတယ်။မြောက်ကိုရီးယားရဲ့ဖမ်းဆီးသွားခဲ့တဲ့ဂျပန်တွေကအသက်ရှင်ရရှိသူမှန်သမျှကိုပြန်ပေးရင်းနဲ့ဒီလိုတစားကံဖမ်းဆီးမှုနဲ့ပတ်သက်နေသူမှန်သမျှကိုဂျပန်တွေလက်ထဲအပ်ဖို့အတွက်မြောက်ကိုရီးယားကိုပြင်းပြင်းထန်ထန်ဖိအားပေးမှဖြစ်ကြောင်းလဲဂျပန်အစိုးရအဖွဲ့ဝန်ကြီးရှင်ဇိုအာဘေကပြောပါတယ
်။နာနာကယူတန်ကあ、予断を出来る状況には、ないと。しっかりと、北朝鮮側に、
スニューブはまあ、ジャパンだか、ヨーヨータタ展示はまあ、ピッピー、ニャーコリアだかね、あらる騒やめの、ニョンネンジャオ、ジャパンねだか、あく、ルーレ追唱、ファンシーケで、ケイサーを、ピーシンピーマチェン、ニャーコリアね、ポンマン接戦にまろんないんジャオ、ミスターアービーが、チェッランビー、ジャパンを描けたば。ニャーコリアだかね、カーラー、トーチャージャー、グレーが、ロラー、チャンジャーにで、ဂျပန်နဲ့ပုံမှန်တန်တမန်ဆက်ဆံရေးရဖို့မျှော်လင့်ချက်ကိုဂျပန်ကဆက်ထိန်ပြီးဂျပန်တွေရဲ့အဓိကစိုးရိမ်နေမှုအတွက်တိုးတက်မှုရအောင်လုပ်နိုင်တယ်လို့ဂျပန်ဘက်ကယုံကြည်နေကြောင်းဝေဖန်သူတွေကတုံ့ပြန်ကြပါတယ်။မြောက်ကိုရီးယားဘက်ကလည်းသူတို့ဖမ်းသွားခဲ့သူတွေနဲ့ပတ်သက်ပြီးအကောင်အဆင်ပြောခဲ့ပြီးဖြစ်ကြောင်းနဲ့ဖမ်းခဲ့သူတွေကအသက်ရှင်ကျန်သူတယောက်မှသူတို့စီမှာမရှိတော့ကြောင်းတပ်တွေရဲ့အပြခဲ့ပြီးပြီလို့အခိုင်အမာပြောနေပါတယ်။ဒါအပြင်ဒုတိယကမ္ဘာစစ်ကြီးပြီးတဲ့1945ခုနှစ်အထိကိုရီးယားကျွမ်းဆဲကို35နှစ်အုပ်စိုးခဲ့တဲ့ဂျပန်ကမြောက်ကိုရီးယားကိုနစ်နာကြေးပေးပြီးဆက်ဆံရင်ပုံမှန်ဖြစ်စေဖို့လှုံ့ဆော်ရမယ်လို့လည်းထပ်မံပြီးတောင်းဆိုလိုက်ပါတယ်။ဂျပန်နဲ့မြောက်ကိုရီးယားနှစ်နိုင်ငံစတင်ဆွေးနွေးချိန်မှာမြောက်ကိုရီးယားနျူကလ িয়ার လက်နက်ပြဿနာ6နိုင်ငံဆွေးနွေးဘက်ကိုဆိုင်းငံ့ထားခဲ့ပါတယ်။တရုတ်၊ဂျပန်၊အမေရိကန်၊ရုရှားနဲ့ကိုရီးယားနှစ်နိုင်ငံပါဝင်တဲ့ဒီ6နိုင်ငံဆွေးနွေးဘက်အတွက်တရုတ်ကအင်းရှင်အဖြစ်လက်ခံကျင်းပပေးခဲ့တာပါ။အမေရိကန်တို့ဘက်ကရန်လိုနေတယ်လို့မြောက်ကိုရီးယားကပြောပြီးဒီလိုရန်လိုနေရင်6နိုင်ငံဆွေးနွေးပွဲမှာသူတို့ဆက်ပြီးမပါနိုင်ဘူးလို့လည်းဆိုပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့ငွေကြေးအတုလုံမှုတွေ၊မူရစေကောင်ကျန်မှုတွေနဲ့တခြားတရားမဝင်လုပ်ငန်းတွေမှာပါဝင်မှုတွေကိုတိတိကျကျတွေ့နေရတာမို့အမေရိကန်ပြည်ထောင်စုကမကြသေးခင်ကပဲဆန့်ရှင်တားဆီးပိတ်ဆို့မှုတွေပြဋ္ဌာန်းခဲ့ပါတယ်။တန်ကိုရီးယားမှာရှိတဲ့အမေရိကန်သံမတ်ကမြောက်ကိုရီးယားမှာရာဇဝတ်မှုကျူးလွန်တဲ့အာဏာရှင်အုပ်စိုးနေတယ်လို့ပြောခဲ့ပါတယ်။တချိန်ထဲမှာပဲဂျပန်နိုင်ငံကအမေရိကန်နဲ့ပူးတွဲပြီးအမေရိကန်ဒေါ်လာဘီလျံပေါင်းများစွာတန်ဖိုးရှိတဲ့ဒုံးကျည်ခုခံကာကွယ်ရေးစနစ်ကိုလှုပ်ဆောင်တော့မယ်လို့ဆုံးဖြတ်ခဲ့ကြောင်းဂျပန်အစိုးရအဖွဲ့ဝင်ကြီးရှင်ဇိုအာဘေကစနေနေ့ကသတင်းထုတ်ပြန်ခဲ့ပါတယ်။မြောက်ကိုရီးယားက1998ခုနှစ်မှာဂျပန်ဘက်ကိုတာဝေးပစ်ဒုံးကျည်နဲ့စမ်းသပ်ပစ်လွှတ်ခဲ့ခြင်းကစားပြီးဂျပန်နဲ့အမေရိကန်ပြည်ထောင်စုတို့ကသုတေသနလုပ်ခဲ့တာဖြစ်ပါတယ်။ဂျပန်မျိုးသားကာကွယ်စိတ်ပံအကြီးကဲတာတာရှိနီရှိဟာရာကလည်းတရုတ်နိုင်ငံရဲ့ကြီးထွားလာအောင်လှုပ်ဆောင်နေမှုကလုံခြုံရေးအတွက်စိုးရိမ်နေရတယ်လို့ဆိုပါတယ်
။ There is a growing concern about the increased number of missiles being deployed by China.
တရုတ်နိုင်ငံကဒုံးကျည်လက်နက်အများများကိုတိုးထုတ်မှကိုစိုးရိမ်မှုတွေတိုးလာတယ်လို့နီရှိဟာရာကပြောသွားတာပါ။ဂျပန်နိုင်ငံကပင်လယ်ပြင်အခြေစိုက်ဒုံးကျည်ကျက်လက်နက်ခင်မီပုံစံကိုထုတ်လွှင့်နိုင်မှုအတွက်စီမံကိန်းမှာရှေ့ခြေတလန်းတိုးနိုင်မှုလာမယ့်နှစ်အသုံးစီအထက်ကအမေရိကန်ဒေါ်လာ30ခွဲဝေသတ်မှတ်ခဲ့ကြောင်းလည်းသိရှိရပါတယ်ရှင်။